ပဲဘကိုးတိုင်းကြောက်ကြီးမြို့နယ်အတွင်းမှာဇွန်လ6ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားအစည်းအရုံးလွမြောက်ရေးတပ်မတော် KNL ပူးပေါင်းတပ်ဖွဲ့တွေအကြတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်စစ်ကောင်စီရဲစခန်းနေနဲ့ကင်းစခန်း5ခုလောက်ကိုတိုက်ခိုက်ဖျက်ဆီးတာခံခဲ့ရပြီးစစ်ကောင်စီဘက်ကလူ40လောက်ကြာဆုံးခဲ့တယ်လို့ဇွန်လ10ရက်နေ့မှာ KNU ကသတင်းထုတ်ပြန်ခဲ့ပါတယ်အပြည့်အစုံကိုတော့ VOA သတင်းတောက်မိုင်းအေးမှာကဆက်ပြီးပြောပြမှာပ
ါပဲခူးတိုင်းကြောက်ကြီးမြို့နယ်အတွင်းကနတ်တန်ခွင်တကားအရှိနဲ့အနောက်မှာရှိတဲ့စစ်ကောင်စီရဲ့ဂိတ်စခန်းတစ်ခုအပါအဝင်ရည်ရင်းကုန်းရွာခွဲလမ်းခွဲမှာရှိတဲ့ကင်းစခန်း၊လက်တံဝင်းမြို့ရဲစခန်း၊ဘုံတတော်စခန်းဆတဲ့စခန်း၅ခုကို KNL ပူးပေါင်းတပ်ဖွဲ့တွေကတပြိုင်တည်းတိုက်ခိုက်ဖျက်ဆီးခဲ့တာကြောင့်စစ်ကောင်စီဘက်ကလူ40လောက်သေဆုံးတာ၊တရားရင်ကြောင့်ထိခိုက်ဒဏ်ရာရခဲ့တယ်ဆိုပြီး KNU ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါ့အပြင်စစ်လက်နက်ခဲယမ်းတွေလည်းသိမ်းဆည်းနိုင်ခဲ့တယ်လို့လည်းဆိုပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံတို့ကတော့အခုလိုပြောပြပါတယ်။
ထောက်ရနေမနှက်ပိုင်းရမှာနတ်တဝင်းရွာမှာ CNU အဖွဲ့ရဲစခန်းဝင်လာဝင်တိုင်းတာပေါ့။အဲဒီနတ်တဝင်းတတားဟိုဘက်ဒီဘက်ကကဲစခန်းတွေရောအဲဒီစခန်းတွေကိုလာဝင်တိုင်းတာပေါ့။သူတက်ဝဲပြစ်ပြီးတော့ဦးမင်းရ9ရက်နေ့မှာတော့ CNU ကသူ့စက်သူ့တက်ရင်ကိုပြန်ဆက်သွားပြီးတာပေါ့။သူတိုင်းကရဲစခန်းတွေကိုပြန်ဆက်သူ့နယ်မြေကိုပြန်ဆက်သွားတာပေါ့။စစ်တပ်ကတော့ရောက်20ကျော်တော့ပြီးတော့ညမတိ9ရက်နေ့ညတော့မုံဖေးရုံစစ်သားတယောက်တင်လာတဲ့ချီတဖန်ပါတာကိုဒါမနဲ့မိုးလေးပြေးသွားတယ်လို့သိရတယ်ဟာတော့
ကင်ယူဘက်ကထုတ်ပြန်ခဲ့တဲ့စစ်ကောင်စီဘက်ကကြာဆုံးအရေးအတွက်နဲ့ပတ်သက်လို့တော့ VOA ကတီးခြားအတည်မပြုနိုင်သေးပါဘူးဒေသခံတွေဘက်ကလည်းစစ်တပ်ဘက်ကအထင်အားကြာဆုံးမှုတွေရှိတယ်လို့လည်းပြောပါတယ်ပူးပေါင်းတပ်ဖွဲ့တွေဘက်ကတော့၄ဦးကြာဆုံးပြီးဒရာစင်လောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်းဆိုပါတယ်ပူးပေါင်းတပ်ဖွဲ့တွေဘက်ကတော့ကြောက်ကြီးလက်တံဝင်းတရာအုံနေပင်နေရွက်ပင်တရာနဲ့သားစီတာဆုံတရားတွေကိုစစ်ကောင်စီဘက်ကတက်ရင်အားထပ်မတိုးနိုင်အောင်ဖျက်ဆီးသွားခဲ့တယ်လို့လည်းဆိုပါတယ်စစ်ကောင်စီတပ်တွေကတော့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ဒေသခံတွေရွာတွေကိုမဝင်နိုင်အောင်မောင်းထုတ်တာတွေရှိတယ်လို့လည်းပြောပါတယ
်စစ်တပ်ဝင်လာပြီးတော့ဥရွာကနေကျန်တဲ့ရွာသားလူကြီး၄ယောက်ကျော်ကျန်လာ ਉਹ အတင်းမောင်းထုတ်တာ
ပေါ့ KNU ဘက်ကသတင်းထုတ်ပြန်ချက်ထဲမှာတော့စစ်ကောင်စီဘက်ကလေကြောင်းကနေ၉ချိန်လောက်ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်စစ်ကောင်စီဘက်ကတရားစင်ကြောထံရရခဲ့ပြီးလူ40လောက်တိတ်ဆုံးခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ကတော့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်